မြန်မာနိုင်ငံတွင်ဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေဖြစ်အောင်အမုန်းတရားတွေရေးသားဖြန့်ချီသူတွေလှုံ့ဆော်သူတွေကိုထိထိရောက်ရောက်အရေးယူသွားဖို့ကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်အနေနဲ့မြန်မာအစိုးရကိုတိုက်တွန်းနေပါတယ်။မနေ့တုန်းကအတွင်းမှူးချုပ်နဲ့အစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC တို့တွေ့ဆုံစဉ်မှာပြောဆိုသွားတာပါ။ကိုသားညွန့်ဦးကပဲဆက်ပြီးတင်ပြပေးပါမယ်
။မနေ့တနင်္လာနေ့တုန်းကဒီကုလသမဂ္ဂနဲ့ OIC ပူးပေါင်းဆောင်ရွက်ရေးလူညွေးကောင်စီရဲ့အစ်မအစည်းအဝေးအတွက်မှာအတွင်းမှူးချုပ်ဘန်ကီမွန်ကနိုင်ငံတကာငြိမ်းချမ်းရေးလူညွေးရေးကိစ္စရပ်တွေနဲ့မွတ်စလင်ကဘာရဲ့အခြေအနေစိုးရိမ်ချက်တွေကိုပြောဆိုသွားတဲ့နေရာမှာမြန်မာနိုင်ငံအကြောင်းကိုလည်းထည့်သွင်းပြီးတော့ပြောဆိုသွားပါတယ်။လက်ရှိမြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေဖြစ်နေတဲ့အချိန်မှာပဲဘာသာရေးလူမျိုးရေးတင်းမာမှုတွေအပေါ်မှာလည်းကိုက်တွယ်ဖြည့်ရှင်းဖို့စင်ခေါ်ချက်ကိုလည်းတပိုင်းနဲ့တည်းရင်ဆိုင်လာရတယ်လို့အတွင်းမှူးချုပ်ဘန်ကီမွန်ကပြောသွားပါတယ
်။ As Myanmar continues on the path of reform,A key challenge will be to address the underlying factors of communal tensions.
မြန်မာနိုင်ငံဟာပြည်ပြင်ပြောင်းလဲလမ်းကြောင်းပေါ်ဆက်သွားနေချိန်မှာပဲဖြစ်လာတဲ့ဘာသာရေးလူမျိုးရေးတင်းမာမှုတွေနဲ့ပတ်သက်လို့အကြောင်းအချက်လက်တွေကိုဖြည့်ရှင်းဖို့ဟာအဓိကစိန်ခေါ်ချက်တစ်ခုဖြစ်လာပါတယ်။ဒီအထက်ရိုဟင်ဂျာတွေကိုနိုင်ငံသားပေးမှုမပေးမှုဆိုတာလည်းပါဝင်ပါတယ
်။မြန်မာနိုင်ငံဟာဆိုလို့ရှိရင်နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေလုပ်နေတဲ့ချိန်မှာပြီးခဲ့တဲ့နှစ်ပိုင်းဒီရခိုင်ပြည်နယ်အခြေအနေကနေအကြောင်းပြုပြီးတော့ဗုဒ္ဓဘာသာဝင်တွေနဲ့လူနည်းစုမွတ်စလင်တွေအကြားတင်းမာမှုတွေကြီးမားလာခဲ့ရတာကနေပြီးတော့အကြမ်းဖက်မှုတွေအထိပါဖြစ်ခဲ့ပြီးအခြေအနေတွေအတော်လေးကိုဆိုးခဲ့တာပါလူအသေးပြောက်တွေရှိခဲ့ပြီးတော့ဒီပစ္စည်းပစ္စည်းအဆုံးရှုံးမှုတွေလည်းအတော်များများရှိခဲ့ပါတယ်ရခိုင်ပြည်နယ်ထဲမှာဆိုလို့ရှိရင်အိုးရင်ဆွန့်ခွာပြီးတော့ထွက်ပြေးကြရတဲ့ဒုက္ခသည်တွေကအခုချိန်အထိရှိနေတာပါနိုင်ငံတကာနဲ့လူခွင့်လှုပ်ရှားသူတွေကတော့မြန်မာအစိုးရအနေနဲ့ကဒီအကြမ်းဖက်သူတွေနဲ့အကြမ်းဖက်ဖို့လှုံ့ဆော်သူတွေကိုထိထိရောက်ရောက်နှိမ်နင်းတာမရှိဘူးဆိုပြီးတော့ဝေဖန်ပြောဆိုကြပါတယ်အတွင်းမှုချုပ်ဘန်ကီမွန်ကလည်းဒီမြန်မာအစိုးရအနေနဲ့အမုန်းတရားတွေဖြစ်အောင်လို့လှုံ့ဆော်တဲ့သူတွေကိုထိထိရောက်ရောက်ရေးယူသွားရမယ်လို့အဲ့ဒီအစည်းအဝေးအတွင်းမှာတိုက်တွန်းပြောဆိုခဲ့ပါတယ
်။ Myanmar must act firmly against the dissemination of hate literature. Instigators must be punished. I urge the government and others.
မြန်မာနိုင်ငံအနေနဲ့အမုန်းတရားတွေရေးသားဖြန့်ချီနေကြသူတွေကိုခိုင်ခိုင်မာမာရေးယူသွားမှာဖြစ်ပါတယ်။လှုံ့ဆော်သူတွေကိုအပြစ်ပေးသွားရပါမယ်။အခြေခံကြတဲ့အကြောင်းရပ်တွေကိုကိုင်တယ်ဖြေရှင်းကြဖို့မြန်မာအစိုးရကိုရောအဓိကကြားတဲ့ခေါင်းဆောင်မိုင်းတွေကိုပါကျွန်တော်တိုက်တွန်းပါတယ
်။အစ္စလမ်ပူးပေါင်းဆောင်ရေးအဖွဲ့ OIC ကိုယ်စားလှယ်အဖွဲ့အနေနဲ့မကြခင်မှာမြန်မာနိုင်ငံကိုတွားရောက်မယ်ဆိုတဲ့ကိစ္စရပေါ်မှာလဲသူ့အနေနဲ့ကျင်းတဲ့အားရမှုရှိပြီးတော့တင်းမာမှုတွေရော့ကျသွားစေဖို့အတွက်အပြုသဘောဆောင်ကင်တွယ်ဖြည့်ရှင်းကြဖို့ကိုလည်းမစ္စတာဘန်ကီမွန်ကအဲ့ဒီအစည်းအဝေးမှာတိုက်တွန်းပြောဆိုခဲ့ပါတယ်ခင်ဗျာ။